ဒီတာရင်းမှာရုရှားရီရဲ့စီးအင်အားတိုးချဲ့လာတာကြောင့်ဆိုရင်ကြောင့်ဂျပန်နိုင်ငံကပြောဆိုနေတဲ့ကြားမှာပဲဂျပန်ပင်လယ်ရင်းမှာရုရှားကဒီကနေ့စီးလေ့ကျင့်ခဲ့ပါတယ်။ Vostok 18စီးလေ့ကျင့်မှုကိုရုရှားရှိပိုင်းမှာစက်တင်ဘာ17ရက်နေ့ကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာအဆုံးသတ်မှာပါ။ရုရှားကာဝေးဝန်ကြီးဆာဂေးရှွိုင်ဂူကတပတ်ကြာအကြီးမားဆုံးစစ်စင်ရေးမှာတပ်ဖွဲ့ဝင်ပေါင်း3သိန်းတန်ချက်ကာရင် 36,000လေရင်တစ်ထောင်နဲ့စစ်သည်မော်80လောက်ပါဝင်တယ်လို့ပြောဆိုထားပါရယ်ဆိုက်ဘီးရီးယားအရှေ့ပိုင်းကပစိဖိတ်ဒေသအရှေ့ဇွန်မှာတရုတ်တပ်ဖွဲ့တွေနဲ့အတူစီးရဲလေ့ကျင့်တာလည်းဖြစ်ပါရယ်ဒီကနေ့မှာတော့လေတပ်အမြောက်တပ်အကူအညီနဲ့ Clark စစ်တင်နန်းစခန်းရှိရာကမ်းခြေကိုမရင်းတပ်သားတွေကတက်ရောက်သိမ်းပိတ်တပ်ကိုလေ့ကျင့်ခဲ့တာပါဒုတိယကမ္ဘာစစ်ကာလကလေးကဒူဘိုင်ကိုပိုင်ငင်းပွားနေတဲ့ဂျွန်းလေးဂျွန်းပါဝင်ရာကူရီလ်ဂျွန်းစုဒေတာအတွင်းရုရှားဘက်ကဆင်အင်အားတိုးချဲ့လာတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြောင်းဂျပန်ကပြောဆိုထားပြီးအဲဒီဂျွန်းစုရဲ့အရေးကိစ္စကြောင့်လဲဂျပန်နဲ့ရုရှားကြားငင်းငယ်ရေးစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ခြင်းမရှိပါဘူးရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးမပြေမလည်ဖြစ်နေခြင်းမှာပဲဂျာတာဘီနီကစီးရီးလေ့ကျင့်မှုကိုကြီးရှုလေ့လာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားစစ်တပ်ကိုနောက်ဆုံးပေါ်လက်နက်နည်းပညာတွေနဲ့အားဖြည့်ပေးသွားမယ်လို့ကတိပေးထားပါတယ်အခုလိုစီးရီးလေ့ကျင့်တာဟာပုံမှန်လျော်ရိုးလို့ရှင်ဖြစ်တယ်လို့ကိုခုခံကာဝယ်ဖို့ဖြစ်တယ်လို့ရုရှားဘက်ကပြောဆိုထားပေမဲ့လည်းအနောက်အင်အားကြီးနိုင်ငံတွေအဓိကပါဝင်တဲ့ NATO မြောက် Atlantic စစ်ဆေးရေးအဖွဲ့ကြီးကတော့ဒါဟာစစ်ပွဲကြီးအတွက်ပြင်ဆင်နေတာမျိုးအဖြစ်ရှုမြင်ထားကြပါတယ်ခင်ဗျာ